တဲ့ဘက်ဒီဘင်္ဂလားဒေ့ရှ်နယ်စပ်ကိုဒီအပိုင်းတွင်အသက်ရောက်ရှိလာတဲ့တောင်းနေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရဲ့ရွာတွေမိခိုခံရတဲ့အတွက်ကြောင့်နေအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတာဖြစ်တယ်လို့ UNHCR ပြောခွင့်ရပုဂ္ဂိုလ်ကမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ဒီတော်တွင်ဆက်တွေ့ရေးဂျူဒုကနေအသက်ရယူထားတဲ့ဓာတ်ပုံတွေအရလဲဩဂုတ်လ25ရက်နေ့နောက်ပိုင်းအနည်းဆုံးရိုဟင်ဂျာရွာပေါင်း288ရွာပြစ်မှတ်ထားမိရှုခံခဲ့ရတယ်လို့ HRW လူခွင့်ရေးဖွဲ့ကြီးကလည်းထုတ်ပြန်ကြေညာခဲ့ပါတယ်အပြည့်စုံကိုစက်ပြီးနားဆင်ပါရှင်ဘင်္ဂလားဒေ့ရှ်ဘက်ကိုဝင်ခွင့်ရဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေဝင်တွေမှာစောင့်ဆိုင်းနေတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 15,000 ရှိနေပြီးသူတို့ရဲ့အခြေအနေကိုစိုးရိမ်နေကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအောက်တိုဘာလ18ရက်နေ့ကပြောကြားလိုက်ပါတယ်အခုရပိုင်းတွင်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်တွေရှိရာကို UNHCR ဝန်ထမ်းတွေတွားရောက်တွေ့ဆုံမေးမြန်းခဲ့ကြောင်းမနစ်အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း UNHCR ပြောခွင့်ရပုဂ္ဂိုလ်အန်ဒရီမဟက်ချစ်ကအခုလိုပြောပါတယ်
။ Many say they had initially chosen to remain in their homes in Myanmar's northern Rakhine state despite repeated threats to leave or be killed. They
finally ဒီနေ့မြောက်ပိုင်းကသူတို့နေရရွာတွေကနေထွက်ခွာဖို့ဓမ္မမို့အသက်ခံရမယ်လို့ချင်းချောက်မှုတွေထက်ခါရှိနေပေမဲ့အစပိုင်းမှာတော့အများစုကနေအိမ်ကနေထွက်မပြေးကြဘူးလို့ဒုက္ခသည်တွေကပြောရတယ်။နောက်ဆုံးသူတို့ရွာတွေကိုမိရှို့တဲ့အခါကျမှထွက်ပြေးခဲ့ကြတာပါ။အစ်စ်ရောက်လာတဲ့ဒုက္ခသည်တွေကိုမနေ့ကစပြီး UNHCR ဝန်ထမ်းတွေကနေတွေ့ဆုံမေးမြန်းရမှာသူတို့တွေဟာဘင်္ဂလားနေဆက်ကိုရောက်ဖို့နေပူမိုးရွာမရှောင်တရင်တစ်ပတ်ဓမ္မမို့ရင်တစ်ပတ်ထက်ပိုပြီးတော့လမ်းလျှောက်ခဲ့ကြတယ်လို့ပြောပြခဲ့ကြပါတယ်။
တနင်္လာနေ့ညပိုင်းကလေးကဒုက္ခသည်ပေါင်းခမန်းချီ 15,000 ထိဟာဘင်္ဂလားဒေ့ရှ်အရှေ့တောင်ပိုင်းနေဆက်ကအန်ဂျူမန်ပါရာရွာကိုရောက်ရှိလာကြပြီးအင်္ဂါနေ့မနက်ပိုင်းအထိထပ်မံရောက်ရှိလာတဲ့ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေစီတွားခွင့်ရဖို့နေကွင်းတွေထဲမှာစောင့်ဆိုင်းနေကြကြောင်းအန်ဒရီမဟက်ချစ်ကပြောပါတယ
် As of this morning they are still squatting in the paddy fields of Anjuman Para village in Bangladesh.
Bangladesh နိုင်ငံ Anjuman Para ရွာမှာဒုက္ခသည်တွေဟာဒီကနေ့မနေ့အချိန်ထိထမ်းပြီးတော့စောင့်ဆိုင်းနေကြပါတယ်။နေဆက်ကနေ Bangladesh ဘက်ထဲကိုဝင်လာဖို့အနာဘယ်နီရဲ့ခွင့်ပြုချက်ကိုစောင့်နေကြတာပါ။မြန်မာဘက်ချမ်းမှာတော့တနက်ပြစ်ခတ်တန်တွေညတိုင်းလိုလိုကြားနေရပါတယ်
။မြန်မာအနာဘယ်နီဘက်ကတော့ Bangladesh ဘက်ကိုဒုက္ခသည်တွေအစုလိုက်ပြုံလိုက်ထမ်းမပြေးကြဘူး။လူသားချင်းစာနာမှုအကူအညီတွေကိုထောက်ပံ့ပေးမှဖြစ်တယ်လို့ကမ်းလှမ်းပြောဆိုမှုတွေရှိပေမဲ့သူတို့တွေကလက်မခံကြဘူးလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ခရိုင်ကြီးကန်းပင်မှာရှိတဲ့ဌာနချုပ်အမှတ်1နေကြားဆောင်တပ်ဖွဲ့ကဒူရဲမှုကြီးစိုးမြင့်ဦးက VOA ကိုပြောပါတယ်
။သူတို့ရဲ့စိတ်ကမှကျွန်တော်အမြင်ပြောရရင်တော့အကြောက်တရားတွေကလွှမ်းမိုးနေရလို့ထင်ပါတယ်ခင်ဗျာ။ဒါကြောင့်ဟိုဘက်ကသွားရင်ကသူတို့ရဲ့အသက်အန္တရာယ်နဲ့သူတို့လုံခြုံမှုတွေစိတ်ချပြီးဆိုရဲအနေတားမျိုးနဲ့တစ်ဖက်ကကျွေးနိုင်တယ်လို့တစ်ဖက်ကလည်းလမ်းပြီးတော့မှချင်းကြောက်ပြီးမင်းတို့ဒီမှနေလို့ရှိရင်တော့ရန်ပြူမှာပဲမင်းတို့အသက်အန္တရာယ်လည်းမင်းတို့ဒီနေ့မဟုတ်ဒီနေ့မင်းတို့ဒီမှာပဲအဲ့လိုမှမဟုတ်ဘူးဆိုရင်လည်းငါတို့ကမင်းတို့လာပြီးတော့တက်ပြတ်မှာပဲဆိုတော့ဒီလိုဆက်သွယ်မှုတွေနဲ့ဒါအကြောက်တရားတွေကိုသူတို့ကြိုက်ပင်းပြီးတော့မှလှုပ်ဆောင်နေရလို့ကျွန်တော်အနေနဲ့တော့ဒါသုံးသပ်မိပါတယ
်ဒီတော်တွင်ဆက်တလိုက်ဆက်သွယ်ရေးဂျူရူကနေအသက်ရယူထားတဲ့ဓာတ်ပုံတွေအရဩဂုတ်လ25ရက်နေ့ကလေးကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံးဝဒါမှမဟုတ်တစ်စိတ်တစ်ပိုင်းမိရှုခံရတဲ့ရွာပေါင်းအနည်းဆုံး288ရွာရှိနေကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲဒီပုံတွေအရငြင်းငြင်းရှင်းလင်းရေးရပ်ဆိုင်ခဲ့တဲ့ဆိုတဲ့စက်တင်ဘာလ5ရက်နေ့နောက်ပိုင်းမှာရွာပေါင်း60ကျော်ထပ်ပြီးမီးလောင်ခံထားရတာကိုတွေ့ရှိခဲ့ရကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
်။ One of the important parts of this is that the satellite imagery, which is both before, shows pictures of these villages before and after the burnings.
ဒီကြီးဆုံးပိုင်းကရွာတွေမီးမလောင်ခင်ကတပ်ပုံတွေနဲ့မီးလောင်ပြီးတဲ့နောက်ပိုင်းပုံတွေကိုရှင်းလင်းကြည့်မယ်ဆိုရင်မြန်မာစစ်တပ်ကသူတို့ရဲ့နယ်မြေရှင်းလင်းရေးကိုရပ်ဆိုင်းလိုက်တယ်ဆိုတဲ့နေ့နောက်ပိုင်းမှာထပ်ပြီးတော့မီးလောင်ခံရတယ်ဆိုတာကိုပြနေပါတယ်။စက်တင်ဘာလ5ရက်နေ့ကတည်းကမီးရှို့ခံရတဲ့ရွာပေါင်းအနည်းဆုံး66ရွာရှိနေတယ်ဆိုတာကိုပြနေပါတယ်။အဲ့ဒီရဆွဲကလည်းလုံချုံရေးတပ်တွေဘက်ကနေနေရှင်းရေးကိုရက်ဆိုင်ခဲ့တဲ့ရက်ဖြစ်တယ်လို့အစိုးရကိုယ်တိုင်ပြောထားတာ
ပါ HRW သတင်းထုတ်ပြန်ချက်မှာလည်းဆက်သွယ်ရေးဂျူဒုကနေရိုက်ထားတဲ့ဓာတ်ပုံအစ်စ်တွေမှာမီးလောင်ထားတဲ့ရိုဟင်ဂျာရွာတွေနားကအကောင်းပကတိအတိုင်းရှိနေတဲ့ရခိုင်တိုင်းသားရွာတွေကိုအတိအကျမြင်ရကြောင်း Brett Adams ကဆိုပါတယ
် The satellite images tell us what happened. They don't tell us who did it.
ဆက်သွယ်ရိုးရိုးကနေရိုက်ထားတဲ့ဓာတ်ပုံတွေကနေဘာတွေဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ပြနေပါတယ်။ဘယ်သူတွေလောက်တယ်လဲဆိုတာကိုတော့ကျွန်တော်တို့မသိရပါဘူး။ဒါပေမဲ့ကျွန်တော်တို့မြင်ရတာကရိုဟင်ဂျာရွာတွေကိုပဲပြစ်မှတ်ထားပြီးတော့မိရှုခံရတာဖြစ်ပါတယ်
။အာဆာခေါ်ရိုဟင်ဂျာလက်နက်ကိုင်ဖွဲ့ကနေဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးစခန်း30ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်မြန်မာလုံခြုံရေးတပ်တွေဘက်ကပြန်လည်နှိမ်နင်းတဲ့အနေနဲ့နယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ပြီးနောက်မှာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အရွေအတွက်ဟာ 98,000 ကျော်ရှိနေကြောင်းကုလသမဂ္ဂကထပ်မံထားပါတယ်ရှင်။